Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇွန်လ9ရက်စောကြာနေ့ညနေပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါပါရှင်။ကျွန်မခွန်ညိုပါခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်အင်ပီရိုအမျိုးသားလူမျိုးအချံပေးအရာရှိဟောင်းပေါ်စုံစမ်းစစ်ဆေးရေးကိုဆက်မလုပ်ဖို့တမန်တော်နဲ့ထွန်းကသူ့ပေါ်ဖိအားပေးခဲ့တယ်လို့ယုံကြည်ရကြောင်း FBI ရင်ကြိုင်းမှုဟောင်းကပြောဆိုလိုက်ပါတယ်။လူပေါင်းတရာကျော်လိုက်ပါသွားတဲ့တမန်တော်တရားဥပဒေဆောင်ရေးလင်းပြစ်ချသွားတဲ့ဖြစ်ဖြစ်တွေဝန်ထဲကြောင့်အမေရိကန်ကပြောလိုက်ပါတယ်။ဒီလိုထိခိုက်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြီးညာပြေးသွားမှာပါ
။အခုညနေခင်းနှာစင်ကြရမယ့်တရင်ဆောင်မတွေထဲမှာမနေ့ကအမေရိကန်လွှတ်တော်အထက်ကြားနာပွဲမှာပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားမှုဟောင်းကသမ္မတရဲ့လုပ်ပုံကိုင်ပုံနဲ့ပတ်သက်လို့အခုလိုပြောပါတယ်
။ Those were lies, plain and simple. And I am so sorry that the FBI workforce had to hear them, and I'm so sorry that the American people were told them.
အလိညာစကားတွေကြားရတဲ့အတွက် FBI တွေရောအမေရိကန်လူထုတွေပါစိတ်မကောင်းဖြစ်ကြောင်းပြောသွားတဲ့ Mr. Comey ရဲ့ထွက်ဆိုချက်တွေကိုကြားကြရမှာပါ။အဲဒီနောက်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေမှာတော့ပြတ်ကျသွားတဲ့တပ်မတော်ပို့ဆောင်ရေးလေယာဉ်ပေါ်လိုက်ပါသွားသူခီးတဲ့တွေရှာဖွေနေတဲ့နောက်ဆုံးအခြေအနေနဲ့အတူမြန်မာနိုင်ငံမှာကလေးလုံတာအများပြားရှိနေတာဟာပြည်တွင်းစစ်ဖြစ်နေတာနဲ့သဘာဝဘေးအန္တရာယ်တွေကြောင့်ဖြစ်တဲ့အကြောင်းပြည်ထောင်စုဝန်ကြီးရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့တောက်ကြနေညနေတွေထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကကြီးညာပါမယ်ရှင
်။အမေရိကန်အင်ပီရိုအမျိုးသားလူမျိုးအချံပေးရရှိဟောင်းပေါ်စုံစမ်းစစ်ဆေးမှုတွေဆက်မလုပ်ဖို့တမန်တော်ဒေါ်နယ်ထရန့်ကသူ့ပေါ်ဖိအားပေးခဲ့တယ်လို့ယုံကြည်ကြောင်းရာဇဝတ်ဖိရှားခံခဲ့ရတဲ့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဘျူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကပြောဆိုလိုက်ပါတယ်။သူ့ကိုရာဇဝတ်ပြုတ်ခဲ့တဲ့အကြောင်းရင်းနဲ့ပတ်သက်လို့လည်းအင်ပီရိုတာဝန်ရှိသူတွေဟာကြောင်းကြကြလိမ်လည်ပြောဆိုခဲ့ကြောင်းမနေ့တုန်းကဆက်လက်တော့ကြားနာပွဲမှာထွက်ဆိုသွားခဲ့တာပါ။ဒီကနေ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကကြောင်းဝင်နှောက်ယှက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးတာဝန်ကပြောဆိုထားတဲ့ကိစ္စပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးသူ့ကိုလောက်ကဖြုတ်လိုက်တာလို့လည်း FBI ကြီးကလွတ်တော်ကိုယ်စားလှယ်ကိုပြောဆိုခဲ့ပါရဲ့ရုရှားရဲ့ကြောင်းဝင်နှောက်ယှက်ခဲ့မှုပေါ်စုံစမ်းစစ်ဆေးနေရာတွေကိုလမ်းကြောင်းပြောင်းအောင်လုပ်ဖို့သမ္မတကကြိုးပမ်းခဲ့တာတကယ့်ပြဿနာကြီးဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါတယ်လို့တော့ထောက်လှမ်းရေးကော်မတီရှေ့မှောက်ထွက်ဆိုမှုဟာရာလူကဖယ်ရှားမခံရခင်လတွေအတွင်းသမ္မတထရန့်နဲ့တွေ့ဆုံခဲ့ရတဲ့နောက်ပတ်သက်လို့ FBI ကြီးကအောက်အနေနဲ့ပထမဆုံးအချိန်လူသိရှင်ကြားဖော်ပြပြောဆိုခွင့်ရခဲ့တာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဩဇာကြီးမားလာတဲ့လွန်ကျွေးဌာနတစ်ခုရဲ့အကြီးအကဲဟောင်းပေါ်အာဏာရ Republican နဲ့အတက်ခံ Democrat ပါတီတို့ကတွတ်တော်မှတ်တွေပါနင်းနင်းခဲ့တာတွေကိုတော့အမေရိကန်သတင်းမီဒီယာကြီးတွေမှာတိုက်ရိုက်ထုတ်လွှင့်ပြသခဲ့ကြတယ်လို့ကမ္ဘာတဝန်းကလည်းစိတ်ဝင်စားကြည့်ရှုခဲ့ကြတာပါ။ဒီကနေ့ရွေးကောက်ပွဲမှာရုရှားကဂျာဝန်ဆွတ်ပတ်ခဲ့တဲ့အကြောင်းအမေရိကန်ထောက်လှမ်းရေးတိုင်ဝန်ကအလေးနဲ့လက်ခံထားစေဖြစ်တဲ့အကြောင်းလည်းကြားနာပွဲအတွင်းမှာ FBI ကြီးကဟောင်းကပြောဆိုသွားပါတယ်။ Democrat ရဲ့ပုဂ္ဂိကကျိုးဆောင်ရှင်နေ Mark Kazowitz ကတော့ FBI ကြီးကဟောင်းရဲ့တွက်ဆိုချက်တွေအရရုရှားရဲ့စုံစမ်းစစ်ဆေးမှုတွေကိုရပ်တန့်မှုညွှန်ကြားတာတိုက်တွန်းတာမျိုးလုပ်ခဲ့တဲ့ထောက်ထားမရှိဘူးလို့ကြားနာပွဲအပြီးမှာပြောဆိုသွားခဲ့ပါတယ်
။ American အစိုးရရဲ့လျှို့ဝှက်ဆရွက်စရမ်းနဲ့ပေါက်ကြားမှုနဲ့တရားစွဲဆိုခံရတဲ့အမျိုးသမီးကိုသူ့စီမံနောက်ထပ်ခိုးယူထားတဲ့လျှို့ဝှက်ဆရွက်ထောက်ထားရေးရှိကောင်းရှိနိုင်တဲ့အတွက်ဆိုပြီးတရားလိုရှင်းနေတွေကကြာရင်းနဲ့မှမေးမြန်းစစ်ဆေးကြမှာပါ။အဲ့ဒီအချိန်နှစ်သူ့ကိုဆက်ပြီးထိန်းသိမ်းထားဖို့ဗဟိုအစိုးရတရားသူကြီးကအမိန့်ချမှတ်လိုက်ပါတယ်။အသက်25နှစ်အရွယ် Reality Winner ဆိုကိုအမခံနဲ့လွတ်ပေးလိုက်ရင်နိုင်ငံပြင်ပကိုထွက်ပြေးသွားနိုင်တယ်လို့တရားလိုရှင်းနေတွေကပြောပါတယ်။အင်ဂျူရိုကိုမီးရှို့ပစ်ချင်တဲ့ကာဒီစတန်ကတနေရမှာသွားနေမယ်ဆိုပြီးဝင်နာကသူ့စာအုပ်ထဲမှာရေးထားတယ်လို့လက်ထောက်ရှင်းနေဂျနီဖာဆိုလာရီကတရားသူကြီးကိုတင်ပြခဲ့ပါတယ်။လိမ်မော်ယောင်ဝတ်စုံနဲ့ချေချင်းခတ်ခံထားရတဲ့ဝင်နာကနိုင်ငံတော်ကာကွယ်ရေးဆိုင်ရာသတင်းအချက်အလက်တွေကိုတရားမဝင်ရယူပြီးလွှဲပြောင်းပေးခဲ့တယ်ဆိုတဲ့ဆွဲဆိုချက်အတွက်သူ့မှာအပြစ်ရှိကြောင်းတရားရုံးမှာထွက်ဆိုခဲ့ပါတယ်။ဗဟိုအစိုးရရဲ့ပြစ်မှုကျူးလွန်ကြောင်းထင်ရှားရင်အမြင့်ဆုံးတောင်းတန်းဆယ်နှစ်အထိကြာခံရမှာပါ။အာရေဗျနဲ့ဖာစီဘတ်စ်ကကျွမ်းကျင်လို့ဝင်တာဟာထိတ်တန့်လုံခြုံရေးကိစ္စတွေအတွက်နောက်ကျောင်းရာဇဝင်ရှင်းလင်းမှုရထားပြီးဂျော်ဂျီယာပြည်နယ်အော်ဂတ်စတာမြို့မှာအလုပ်လုပ်ကိုင်နေသူဖြစ်ပါတယ်။ဝင်တာဟာအစိုးရရဲ့ထိတ်တန့်လျှို့ဝှက်သတင်းတွေကိုမိတူကူယူပြီးအီးမေးလ်ကသတင်းအွန်လိုင်းသတင်းဌာနကိုပေါက်ကြားစေခဲ့တာဖြစ်တယ်လို့တရားလုံးရှင်းနေတွေကပြောပါတယ်
။ဥရောပသမဂ္ဂ EU ဖော်ဝင်ဖြစ်ကနေဗြိတိန်နိုင်ငံထွက်မဲ့အစီအစဉ်တွေဆွေးနွေးညှိနှိုင်းရမယ့်အချိန်မှာထောက်ခံမှုပေးဖို့တိုက်တွန်းနေတဲ့ဝန်ကြီးချုပ်ထရီဇာမေရဲ့အနာရကွန်ဆာဗေးတစ်ပါတီကမနေ့ကရွေးကောက်ပွဲမှာထိနာခဲ့ပါတယ်။ဝန်ကြီးချုပ်ကအချိန်ဆော့ပြီးကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအနာရပါတီကလွတ်တော်မှာအများစုနေရာပြန်မရတော့ဘဲအရင်နေနေတာပါ။ လူများစုနဲ့ထိန်းချုပ်ထားတဲ့လွှတ်တော်မှာပုံမအင်အားတိုးလာစေဖို့နဲ့ EU ကထွက်ဖို့ဆွေးနွေးရမှာဗြိတိန်ကခိုင်မာအားကောင်းလာစေဖို့မျှော်လင့်ထားတဲ့ဝန်ကြီးချုပ်အနေနဲ့သုံးနှစ်ဆော့ပြီးကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ကြောင့်မျက်နှာပြက်စရာဖြစ်ခဲ့ရတယ်လို့ယာရုကနှုတ်ထွက်ပေးဖို့ဖိအားတွေနဲ့လည်းရင်ဆိုင်နေရပါတယ်။ကိုဇန်နီယာ650ရှိတဲ့အောက်လွှတ်တော်ရဲ့636နေရာအတွက်ရှင်းပြရမှာအနာရကွန်ဆာဗေးတစ်ပါတီက330၊လီဘာပါတီက258နေရာရခဲ့တာပါ။ဒါကြောင့်လဲကျန်နေရာတွေအားလုံးကိုကွန်ဆာဗေးတစ်ပါတီကနိုင်မယ်ဆိုရင်တော့အများစုအဖြစ်ထိချုပ်နိုင်မှုလိုအပ်တဲ့326နေရာကိုရတော့မှာမဟုတ်ပါဘူး။ရွေးကောက်ပွဲမတိုင်ခင်မှာလုံးကတော့ကွန်ဆာဗေးတစ်ပါတီက330၊လီဘာပါတီက229နေရာရရှိထားကြတာပါ။အကျိုးမဲရလတ်တွေကြီးညာပြီးစက္ကန့်ပိုင်းတွေမှာပဲငွေချေးဆွေးကွက်မှာလဲဘရစ်ရှာစတာလင်ပေါင်ဝေးရနှစ်ပြားကျော်ချဆင်းသွားပြီးနောက်ပိုင်းမှာတော့အနည်းငယ်ပြတ်ထွက်လာကြပဲ။ပါရဲတာဝန်ယူထားတာစစ်တလာတော့မပြည့်သေးတဲ့ဝန်ကြီးချုပ်ခရီဇာမေအနေနဲ့နိုင်ငံရေးပြည်ရေးကြောင့်ရာထူးကထွက်ပြေးရမယ်ဆိုရင်တော့1920ပြည့်စုံနှစ်တွင်နောက်ပိုင်းဝန်ကြီးချုပ်တထံအတူဆုံးခေါင်းဆောင်တူလည်းဖြစ်လာနိုင်ပါတယ်ဝန်ကြီးချုပ်ကရွေးကောက်ပွဲဆော့ပြီးကျင်းပဖို့ပြောခဲ့တဲ့အချိန်မှာတော့လူလူသဘောထားစစ်တမ်းတွေမှာတွတ်တော်တွေမှာလူများစုဖြစ်နေရယူထားတဲ့ Conservative Party ကထောက်ခံမှုအစားစီးရခဲ့တာပါဒါပေမဲ့လည်းရွေးကောက်ပွဲမတိုင်ခင်မဲဆော်ဝဲကာလတွေအတွင်းစကြီးရွေးကိုဆောက်ရှောက်ရေးလို့အထူးကကြတဲ့မူဝါဒတွေမှာသဘောထားပြောင်းလဲလာတာတွေလူပေါင်း30လောက်တည်ဆုံးခဲ့တဲ့ချမ်ဖက်ဝါဒီတွေရဲ့တက်ခိုက်မှုတွေကြုံခဲ့ပြီးနောက်ဗြိတိန်နိုင်ငံရဲ့လူကျွေးရေးနဲ့ပတ်သက်လို့ဝန်ကြီးချုပ်ပေါ်မေးခွန်းထုတ်တာနဲ့အတူထောက်ခံမှုတွေလည်းကြားဆင်းခဲ့ပါတယ
်ပါကစ္စတန်နိုင်ငံမှာဖမ်းဆီးခံထားရတဲ့တရုတ်နိုင်ငံသားတဦးနဲ့သူ့ရဲ့အမျိုးသမီးဖော်ကိုနိုင်ငံအနောက်တောင်ပိုင်းမှာတပ်ဖြတ်လိုက်တဲ့ဗီဒီယိုဖိုင်ကို IS အစွန်းရောက်အကြမ်းဖက်သမားတို့ကထုတ်ပြန်လိုက်ပါတယ်ဗီဒီယိုထဲမှာပါတဲ့တရုတ်အမျိုးသားဟာပြီးခဲ့တဲ့လကဘလူချီစတန်ပြည်နယ်မြို့တော်ကွတ်တာမှာပြန်ပြီးဆွဲခံခဲ့ရလို့ဖြစ်တယ်လို့ပြည်နယ်အစိုးရတာဝန်ရှိသူက VOA ကိုအတည်ပြုပါရယ်အသက်ခံထားရတဲ့အဲ့ဒီတရုတ်နိုင်ငံသားတွေရဲ့အလောင်းတွေကိုရှာမတွေ့သေးတဲ့အတွက်အစိုးရဘက်ကတရားဝင်အတည်ပြုလိုက်တယ်ဆိုတာမျိုးဖြစ်မဖြစ်ရအောင်အဲ့ဒီအရာရှိကသူ့နာမည်ကိုတော့ထုံမပြောပါဘူးပြန်ပြီးဆွဲခံထားရတဲ့တရုတ်နိုင်ငံသားတွေတေဆုံးသွားတာဖြစ်ကောင်းဖြစ်မယ်လို့ပါကစ္စတန်အစိုးရကအကြောင်းကြားခဲ့ကြောင်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူဟွာချောင်ရင်ကတောက်ကြားနဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါရယ်ဒီကိစ္စအတွက်အထူးစိုးရိမ်ကြောင်းနဲ့အဲ့ဒီတရုတ်နိုင်ငံသားတွေဖမ်းဆီးခံရတဲ့ကလာတလျှောက်လုံးသူတို့ကိုကဲတင်ဖို့ကြိုးစားနေကြတယ်လို့လည်းပြောခွင့်ရသူကဆိုပါတယ်ပါကစ္စတန်နဲ့တရုတ်အစိုးရတို့ဆက်သွယ်ပြီးအခြေအနေအရရက်ကိုနှိလမ်းပေါင်းစုံနဲ့စစ်ဆေးနေတယ်လို့ဟွာချောင်ရင်းကပြောပါတယ်ကွတ်တာမြို့ရဲ့တောင်ဘက်ကီလိုမီတာ50အကွာမက်စတန်အရက်မှာတရုတ်နိုင်ငံသားနှုတ်ကိုတပ်ဖြတ်လိုက်ကြောင်း IS အဖွဲ့ရဲ့သတင်းတွေထုတ်ပြန်နေတဲ့အာမတ်သတင်းဌာနကကြာတာပတင်းနေမှာပြောပါတယ်မက်စတန်အရက်တောင်သားတွေပေါ်မှာ IS တို့ရဲ့ဌာနချုပ်ဖြစ်လာမဲ့နေရာကိုအစိုးရဘက်ကအထူးစစ်ဆင်ရေးလုပ်ပြီးဖျက်ဆီးလိုက်ပြီလို့ပါကစ္စတန်အစိုးရကကြေညာလိုက်ပြီးနိုင်ပိုင်းအကြံမှာပဲစီးရီးယားအခြေစိုက်အကြံဖက်အုပ်စုကတရုတ်နှုတ်ကိုတက်လိုက်တာသူတို့လက်ချက်ဖြစ်ကြောင်းကြေညာလိုက်တာဖြစ်ပါတယ်
အမေရိကန်အတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ယူအမေရိကန်အတန်မြန်မာဘာသာစစ်စစ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တနင်္လာရီတိုင်းတဝယ်မြို့အနီးလူပေါင်း100ကျော်လိုက်ပါသွားတဲ့တပ်မတော်တရုတ်ပို့ဆောင်ရေးလင်းပြတ်ကျသွားတဲ့ဖြစ်ဖြစ်တွေဝန်ထဲကြောင့်အမေရိကန်ကပြောဆိုလိုက်ပါတယ်
The United States wants to extend its deepest condolences to Burma and to the families of the victims in yesterday's tragic crash.
ဒီကွေးစရာကောင်းတဲ့ဖြစ်ဖြစ်နဲ့ပတ်သက်လို့မြန်မာနိုင်ငံနဲ့ထိခိုက်ဒေဆုံးသူတွေရဲ့မိသားစုဝင်တွေအတွက်အမေရိကန်ပြည်တော်စုကအထူးဝန်ထမ်းစကားပါလို့တဲ့ကြောင်းစစ်ပဆိုင်ရာတာဝန်ရှိသူတွေနဲ့မိသားစုဝင်တရားကျော်လိုက်ပါသွားတဲ့လေရင်မတော်တဆမှုကြောင့်ကြီးမားတဲ့နစ်နာဆန့်ရှုံးမှုနဲ့ကြုံရသူတွေအတွက်စွတ်တောင်းမြစ်သာပို့သလိုတဲ့ကြောင်းမနေ့ကဝါရှင်တန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဟက်တာနူရက်ကပြောဆိုသွားတာပါလေရင်မှူးတန်းတွေစစ်ပဆိုင်ရာတာဝန်ရှိသူတွေနဲ့မိသားစုဝင်တွေစုစုပေါင်း122ဦးလိုက်ပါသွားတဲ့လေရင်ကပျက်စီးရင်လည်းအလောင်းတွေကိုတော့လောင်းလုံးမျိုးရဲ့အနောက်တောင်ဘက်22မိုင်ကွာကျောင်းနီမော်ကြေးရွာရဲ့အနောက်ဘက်14မိုင်ကွာပင်လယ်ရင်မှာရှာဖွေတွေ့ရှိထားတာဖြစ်ပါတယ်အရေးပေါ်ကစေးဝန်နဲ့ကအလောင်း32လောင်းရှာဖွေတွေ့ရှိထားပြီး90ကျော်ကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်ရှာဖွေလုပ်ငန်းတွေကိုတော့ရာသီဥတုအခြေအနေစိုးရွားနေတဲ့ကြားကပဲတတိယနေ့ဖြစ်ဒီကနေ့မှလည်းစည်ရည်ရင်တွေအရက်ဖက်ရည်ရင်တွေနဲ့ဆက်လက်ဆောင်ရနေတဲ့အကြောင်းတမလောက်ကဝေးဦးစည်းချုပ်ရုံးကသတင်းထုတ်ပြန်ထားတာပါရှာဖွေတွေ့ရှိထားတဲ့အလောင်းတွေနဲ့16လောင်းကိုဘသူဘဝဆူရာခွဲခြားအတည်ပြုနိုင်ကြောင်းလည်းဒီကနေ့ပဲပြောဆိုထားပါတယ်ပြည်နယ်ငံလုံး why အမျိုးအစားပို့ဆောင်ရေးလည်ရင်ပြတ်ကျတဲ့အကြောင်းရင်းကိုတော့စုံစမ်းစစ်ဆေးနေဆဲဖြစ်ပြီးလေရင်ထုတ်လုပ်တဲ့ကုမ္ပဏီနဲ့ပူးပေါင်းပြီးရှာဖွေပေါ်ထုတ်သွားမှာဖြစ်ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်
မြောက်ကိုရီးယားနိုင်ငံဟာရန်သူစစ်တင်မော်တွေကိုတိုက်ခိုက်ဖျက်ဆီးနိုင်တဲ့မြေပြင်ကရေပြင်ပစ် Cruise Rocket တစ်စင်းကိုအောင်အောင်မြင်မြင်စမ်းသပ်ပစ်လုပ်လိုက်တယ်လို့နိုင်ငံပိုင် KCNA သတင်းဌာနကဒီကနေ့တောက်ကြနေမှာပြောပါရယ်။ကြာတာပင်းနဲ့အစောပိုင်းမှာတော့ခေါင်းဆောင် Kim Jong Un ရဲ့ကြီးကြပ်မှုနဲ့မြေပြင်ကရေပြင်ပစ်မီဇိုင်တုံးကြီးအတော်များများကိုစမ်းသပ်ပစ်လုပ်ခဲ့တယ်လို့ KCNA ကပြောပါရယ်။က ကိုရီးယားရှိပဲပင်လယ်ပြင်ပေါ်မျောနေတဲ့ပြင်မတွေကိုမီဇိုင်းတုံးနဲ့မလွယ်တမ်းပစ်ခတ်နိုင်ခဲ့တယ်လို့ဆိုပါရယ်ကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့တစ်ပတ်မှာမြောက်ကိုရီးယားအပေါ်တန်းခတ်ပိတ်ဆို့မှုအစ်စ်တွေထပ်ပြီးချမှတ်လိုက်ပြီးတဲ့နောက်မြောက်ကိုရီးယားကအခုလိုမီဇိုင်းတုံးစမ်းသပ်ပြလုပ်လိုက်တာဖြစ်တယ်လို့တလအတွင်း၄ချိန်မြောက်လည်းဖြစ်ပါတယ်ပထမ၃ချိန်စမ်းသပ်မှုကတော့ပဲထိန်သက်ဒုံးကျည်တွေဖြစ်ပါတယ်မြောက်ကိုရီးယားအနေနဲ့အမေရိကန်ပြည်ထောင်စုတွေတိုက်ခတ်နိုင်တဲ့နျူကလ ியர் ထိပ်ပုသက်မီဇိုင်းဒုံးကျည်ထုတ်လုပ်ဖို့ဆုံးဖြတ်ထားတာကိုထင်ထင်ရှားရှားတွေ့မြင်ရတာပါမြောက်ကိုရီးယားဘက်ကအခုလိုမီဇိုင်းဒုံးကျည်တွေမကြာခဏတိုးပြီးတော့စမ်းသပ်ပြလုပ်နေတာဟာကိုရီးယားကျွန်းဆွယ်အတွင်းနျူကလ ியர் ကင်းစင်ရေးမြောက်ကိုရီးယားနဲ့ဆွေးနွေးပွဲပြန်ဆနိုင်ရေးအတွက်ပိုးပြီးခက်ခဲစေပါတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူဟက်တာနျူရက်ကဆိုပါတယ်
ဂျပန်အကွတ်ဟက်ကီဟီတိုနန်းဆွန်ပြီးအသက်59နှစ်အရွယ်အင်ရှစ်ဆယ်မင်းသားနာရူဟီတိုထိနှက်ဆက်ခံနိုင်မဲ့ဥပဒေထက်ကိုလွတ်တော်ကဒီကနေ့ပဲအတည်ပြုလိုက်ပါတယ်တတ်တော်63နှစ်ရှိနေပြီးနှလုံးခွဲစိတ်ကုသမှုနဲ့စိတ်ကြိတ်ဝေနာတွေဆေးကုသမှုခံယူနေရတဲ့အကွတ်ဘီယင်အကီဟီတိုကနှစ်ပေါင်း30နီးပါးကြာထိနှက်ရရကိုဆွတ်လွတ်လို့ရောက်ပြီးရတဲ့နေ့ထက်သဘောထားပြသခဲ့ရမှာတော့နှစ်ပေါင်း2000ရှိနေပြီဖြစ်တဲ့ဘီယင်စနစ်နဲ့အရရဆက်ခံလေးရှိတဲ့အစဉ်လာနဲ့ပတ်သက်လို့အခြေတွင်ဆွေးနွေးမှုတွေလည်းဂျပန်နိုင်ငံမှာတကြောပြန်ဖတ်ပေါ်လာခဲ့တာပါအကွတ်ဘီယင်အကီဟီတိုနန်းဆွန်မဲ့အစီအစဉ်ဟာနှစ်ပေါင်းနေရာအတွင်းပထမဆုံးလဲဖြစ်လာပါလိမ့်မယ်။ကမဲတော်ဘီယင်ဟီရိုဟီတိုကော်လွန်ငယ်ပြီးရင်နောက်1989ခုနှစ်ဇန်နဝါရီလမှာထိနှက်ရရစက္ကန့်ချင်းမှာတော့ဘီယင်အကီဟီတိုဟာတက်တော်56နှစ်ရှိနေပါပြီ။အခုဘီယင်အကီဟီတိုဟာတက်တော်85နှစ်ပြည့်မဲ့2018ခုနှစ်မှာနန်းဆွန်မှုသက်ဆိုင်ရာတာဝန်ရှိသူတွေကစဉ်းစားနေတဲ့အကြောင်းလဲသတင်းတွေကဖော်ပြနေပါတယ်။ဘီယင်နန်းဆွန်နိုင်မဲ့ဥပဒေတရက်ကိုအောက်လွတ်တော်မှာပြခဲ့တဲ့သတင်းပတ်ထည့်အတည်ပြုခဲ့ပြီးဒီနေ့ထက်လွတ်တော်မှာတခဲနဲ့မဲခွန်းဆုံးဖြတ်အတည်ပြုခဲ့တာကိုလည်းဂျပန်ရုံးမြင့်တန်ကြား NHK ကတိုက်ရိုက်ထုတ်လွှင့်ပြသခဲ့တာပါ။ဘီယင်နေနဲ့ဥပဒေကိုအတည်ပြုပြီး၃နှစ်အတွင်းနန်းဆွန်ရမှာဖြစ်ပြီးဥပဒေကလည်းဘီယင်အကီဟီတိုတူရဲတာအကျုံးဝင်မှာဖြစ်ပါတယ်။ဂျပန်နိုင်ငံမှာတင်းနန်းဆွန်လုပ်ခဲ့တဲ့နဆိုအီကရစ်ဘီယင်ကတော့ကုကာကုဖြစ်ပြီး1819ခုနှစ်မှာနန်းဆွန်ခဲ့တာဖြစ်ပါတယ်။
ချမန်စီမြောက်တွေကိုလူသားတွေနဲ့တူတရားဝင်အခွင့်အရေးမပေးတော့ဘူးလို့နယူးယောက်ပြည်နယ်တရားရုံးကကြာရပင်းနေမှာတင်ကြီးတညွတ်တဲ့ဆုံးဖြတ်အတည်ပြုလိုက်ပါတယ်။တရားသူရင်ငါဦးရဲ့ရေးသားချက်တမ်းမှာချမန်စီမြောက်တွေဟာလူသားတွေနဲ့အလားတူအရေးချင်းတချို့ရှိပေမဲ့လို့သူတို့ရဲ့လှုပ်ဆောင်မှုတွေကိုတရားဝင်ထက်သွက်လို့ရတယ်လို့ဆိုလိုလို့မရကြောင်းတရားသူကြီးထရီဝက်ဘာကရေးသားခဲ့ပါတယ်တရိษံအခွင့်အရေးအတွက်လှုပ်ရှားတဲ့အဖွဲ့ The Non-Human Right Project ကတော့ဒီကိစ္စကိုအထက်တရားရုံးကိုတင်တင်သွားမယ်လို့ပြောပါတယ် The Non-Human Right Project အဖွဲ့ဟာချမန်စီမြောက်နှကောင်ဖြစ်တဲ့တိုမီနဲ့ကီကိုရိုကိုနေရာပြောင်းရွှေ့တဲ့ကိစ္စနဲ့တရားစွဲဆိုမှုလုပ်ထားတဲ့အဖွဲ့ဖြစ်ပါတယ်တိုမီနဲ့ကီကိုရိုကိုနယူးယောက်ပြည်နယ်ကဘေးမဲ့ဥယျာဉ်ထဲမှာရှိတဲ့သူတို့ရဲ့လောင်းအိမ်ထက်ကနေဖလော်ရီဒါကပိုးပြီးကြီးတဲ့နေရာကိုပြောင်းရွှေ့ဖို့ကိစ္စနဲ့ပတ်သက်ပြီးတရားစွဲဆိုထားတာဖြစ်ပါတယ
်
တောက်ကြနေညနေခင်းနောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကြီးညာပေးသွားတာပါ။အခုကစပြီးထိတ်တန့်ရောက်နေတဲ့သတင်းဆောင်မတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူဖြစ်ချင်တဲ့ဆန္ဒတွေကိုအကောင့်ထဲပို့ဖို့သူ့ကိုအချိန်ချင်းဖိအားပေးခဲ့သလိုသူ့ကိုရာထူးကဖယ်ရှားခဲ့တဲ့ကိစ္စကိုလည်းအင်ဂျူရောကလိန်လေခဲ့တယ်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဖြူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကစွပ်စွဲပြောဆိုလိုက်ပြီးတဲ့နောက်ဝါရှင်တန်မြို့တော်မှာအတန်မျိုးစုံထွက်ပေါ်နေပါတယ်2016ရွေးကောက်ပွဲမှာရုရှားပါဝင်စွပ်ဖက်ခဲ့ခြင်းရှိမရှိ FBI ကစုံစမ်းစစ်ဆေးနေတဲ့အထက်မှာသမ္မတ Trump ကိုပြစ်မှတ်ထားစုံစမ်းစစ်ဆေးတာမျိုးမရှိတဲ့အကြောင်းအထက်လွှတ်တော်ကြားနာပွဲမှာ Mr. Comey ကပြောပါတယ်သမ္မတရဲ့ဆောင်ရွက်ချက်တွေဟာတရားရေးစနစ်အပေါ်အနှောက်အယှက်ဖြစ်စေသလားဆိုတဲ့ကိစ္စအပေါ်မှာတော့ Mr. Comey ကထင်မြင်ချက်မပေးခဲ့ပါဘူး။ VOA သတင်းတောက် Market Booming ပေးပို့တဲ့သတင်းကို Matt Computer ကအပြည့်အစုံပြောပြပါမယ်ရှင်
။ FBI ညွှန်ကြားရေးမှူးဟောင်း James Comey ဟာသမ္မတ Trump ကသူ့ကိုယာရုကနေဖယ်ရှားခဲ့ပြီးတော့တလအကြာမှာပဲလူများစိတ်ဝင်စားစောင့်ကြည့်နေတဲ့ကိစ္စတွေကိုလွှတ်တော်မှာပထမဆုံးအကြိမ်ထွက်ဆိုသွားတာပါ။အင်ဂျူရောအရာရှိတွေကတော့ကိုမီဟာ FBI ဌာနကြီးဖျော်ဖျဲဖြစ်နေချိန်မှာထွက်သွားခဲ့တာလို့စွပ်စွဲပြောဆိုထားတာဖြစ်ပါတယ်။ James Comey ကတော့အခုလိုတုံ့ပြန်ပါတယ
်။ Those were lies, plain and simple. And I am so sorry that the FBI workforce
said. ဘယ်လိုရှိနေပါ့မလဲ။အဲ့ဒါတွေကအလေးကြီးပါ။ဒါလို့ပြောဆိုတာကိုကြားတဲ့ FBI ဝန်ထမ်းတွေအတွက်ကျွန်တော်စိတ်မကောင်းပါဘူး။ဒါကိုကြားတဲ့ American ပြည်သူတွေအတွက်လည်းစိတ်မကောင်းပါဘူး။
သမ္မတ Trump နဲ့သူနှစ်ဦးတည်းတွေ့ဆုံခဲ့တာဖုန်းပြောခဲ့တာတွေကိုအသေးစိတ်ဖွင့်ချပြီးဒါရီယာသမ္မတ Trump ရဲ့အကြံစီတွေဖြစ်တယ်လို့ခိုမီကပြောပါတယ
် I was so stunned by the conversation
ကျွန်တော်တကယ်ကိုမှန်သက်ခဲ့ရတဲ့တွေ့ဆုံမှုပါအင်မတန်စိတ်ကတိကောက်ဖြစ်ရပါတယ်သူကကျွန်တော်ကိုတခုခုလှုပ်ပေးပါလို့ခိုင်းပါတယ်ကျွန်တော်ကမလုပ်နိုင်ဘူးလို့ညင်းပါတယ
်အထူးသဖြင့်ကတော့အမေရိကန်ဆိုင်ရာရုရှားတန်အမတ်နဲ့ဆက်သွယ်ခဲ့တာကိုထိန်ချမ်းမှုနဲ့ယာရုကနေနှုတ်ထွက်ခဲ့ရတဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင့်အပေါ်စုံစမ်းစစ်ဆေးမှုတွေရပ်ဖို့သမ္မတ Trump ကသူ့ကိုပြောခဲ့တယ်လို့ Mr. Comey ကပြောပါတယ်
I took it as a direction. I've seen the tweet about tapes, Lordy.
This is not a witch hunt. This is not fake news.
President Trump behaved in completely inappropriate and unethical ways across
the line.
Republican ရဲ့ဘက်ကတော့သမ္မတ Trump ဟာ Flynn ရဲ့အမှုကိုရက်ဆိုင်မှုပန်ကြားခဲ့တာဖြစ်ပြီး Russia နဲ့ဆိုင်တဲ့စုံစမ်းစစ်ဆေးမှုတွေအားလုံးကိုရက်ခိုင်းတာမဟုတ်ဘူးလို့ဆိုပြီးတော့ Comey ရဲ့ထွက်ဆိုချက်တွေကိုမေးခွန်းထုတ်ကြပါတယ
် Direct Comey, did the president at any time ask you to stop the FBI investigation in
ဒီတိုင်းမှုကိုမေးခင်ဗျာ2016ရွေးကောက်ပွဲမှာ Russia ပါဝင်ပတ်သက်မှုရှိရှိစုံစမ်းစစ်ဆေးမှုတွေကိုရက်ပစ်ဖို့သမ္မတကခင်ဗျားကိုပြောခဲ့တာရှိပါသလား
Not to my understanding, no.
ကျွန်တော်နားလည်သလောက်တော့မရှိခဲ့ပါဘူး
။ထလရေးကော်မတီက Republican အထက်လွှတ်ထွက်အမတ် Richard Burr မိမျက်နှာကို Mr. Comey ကပြန်ပြီးဖြေသွားခဲ့တာပါ။မနေ့က Comey ရဲ့ကြားနာပွဲအတွင်းသမ္မတ Trump တွေ့ကြမှာတစုံတရာတုံ့ပြန်ရေးတာတော့မရှိခဲ့ပါဘူး။သူ့ရဲ့တရားရေးဆိုင်ရာဖွဲ့ကတော့သမ္မတရဲ့လုပ်ရည်ဟာမှန်တယ်လို့ပြောပါတယ
်။ Mr. Comey has now finally confirmed publicly what he repeatedly told President Trump.
သမ္မတကိုသူဘာတွေအကြိမ်ကြိမ်ကြီးကြားပြောခဲ့တယ်ဆိုတာကိုမစ္စတာကိုမီကအခုလူသိရှင်ကြားထုတ်ပြောလိုက်တာပါပဲ။ဒါကရုရှားရဲ့စစ်ဖွဲ့မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့အထက်မှာသမ္မတမပါဘူးလို့သူပြောခဲ့တာပါ
။သမ္မတရဲ့ရှေ့နေမတ်ကာဆိုဗစ်ပြောသွားတာပါ။တချိန်တည်းမှာပဲထရမ့်ကသူ့ကိုဖိအားပေးခဲ့တယ်လို့ဆိုရဲမစ္စတာကိုမီရဲ့ဆွဆွဲချက်တွေကိုအင်ဗျော်ကလည်းမြင်ပါတယ်။အမေရိကန်တပ်သူက Chris Edison ကအခုလိုသုံးသပ်ပါတယ
်။ Either Jim Comey or Donald Trump is lying about some significant things whatever
ရည်ကြီးတဲ့ကိစ္စတွေမှာဂျင်ကော်မီကပဲလိန်နာလားဒေါ်နယ်ထရန့်ကပဲလိန်နာလားဂျင်ကော်မီနဲ့ပတ်သက်လို့လူတွေကဘာပြောကြမလဲခင်ဗျားတို့ဘလို့ပဲထင်တယ်သူရဲ့ယူသားမှုကိုဘယ်သူမှသံသယဖြစ်မှာမဟုတ်ပါဘူ
းလူများစိတ်ဝင်စားစောင့်ကြည့်ခဲ့ကြတဲ့လူသိရှင်ကြားထွက်ဆိုချက်တွေကိုမနေ့ကမနေ့ပိုင်းလွှတ်တော်မှာပြောကြားခဲ့ပြီးတဲ့နောက်နေ့လယ်ပိုင်းမှာတော့ FBI ညွှန်ကြားရေးမှူးဟောင်းကော်မီဟာပို့ပြီးတော့အတွင်းကြားတဲ့မေးခွန်းတွေကိုတကယ်ပိတ်ကြားနာပွဲမှာဖြေကြားသွားပါတယ်ရှင်
မကင်ဖြူထွေးပြောပြခဲ့တာပါရှင်အခုတော့မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာအရင်ဆုံးပြတ်ကျသွားခဲ့တဲ့တပ်မတော်လေရင်ကိုရှာဖွေခဲ့စေရေးအခြေအနေကိုနှာစင်ရပါမယ်ပြတ်ကျတပ်မတော်ပို့ဆောင်ရေးလေရင်နဲ့လေရင်ပေါ်ပါခီးတဲ့တွေကိုရှာဖွေနေတာမှာဒီကနေ့မှလည်းပင်လယ်ပြင်မှာရာသီဥတုဆိုးဝါးနေလို့အခက်အခဲတွေရှိနေတဲ့ကြားကပဲတပ်မတော်စစ်ရေးရင်နေနဲ့ဒေသခံ၅ဖန်ဆက်လေတွေပေါင်းပြီးရှာဖွေခဲ့စေရေးလုပ်ငန်းတွေကိုဆက်ပြီးလုပ်နေပါတယ်ဇွန်လ9ရက်နေ့ကမြိတ်မြို့ကနေရန်ကုန်ကိုအသွာပြတ်ကျခဲ့တဲ့တပ်မတော်လေရင်ပေါ်ပါခီးတဲ့တွေကလက်ရှိအချိန်ထိရုပ်အလောင်း32လောင်းတွေ့ရှိထားပြီးလူ90ပျောက်ဆုံးနေဆဲဖြစ်ပါတယ်ဒီအချိန်ဒီပြည်စုံနဲ့နောက်ဆုံးသိထားသမျှကို VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကပြောပြပါမယ်ရှင
်ဇွန်လ9ရက်နေ့ဒီကနေ့ပင်လယ်ပြင်မှာရာသီဥတုဆိုးရွားတာကြောင့်ပြတ်ကျတက်မတော်ပို့ဆောင်ရေး WAI လေယာဉ်ကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလုပ်ရမှာအခက်အခဲရှိတယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးကြီးမြင့်မင်းဦးက VOA ကိုပြောပါတယ
်ဒီနေ့ကကျွန်တော်တို့မနေ့ပိုင်းတစ်မိနစ်လုံးကတော့ဝေသာဆိုးတာလေဝေသာဆိုးတော့ဟိုဘလို့မှလုံးရအောင်ဖြစ်နေတယ်ဒါမဲ့ခုလို့ဆိုဖူနာတွေပါနေနောက်ဒိုင်ဘာတွေရောအခုထိုက်ချနေပါပြီအဲဒါကနည်းနည်းမဟုတ်အများကြီးတာသူတို့ကလေအဲ့ဒါလို့လှိုင်းရှိရရင်ဘလို့မှဟိုတိုင်းကြီးရှိပြီဆိုရင်ကျွန်တော်ကထောက်ဖို့ကတော့ခက်တာလေတိုင်းကြီးပါရင်လည်းခက်တော့ဒေတာပြန်နေရတယ်သွားမှုခက်ကုန်သူတို့လည်းသူတို့ဆက်လီရင်းနေဆိုရင်နည်းနည်းလေးခက်ခဲရှိတာပေါ့နော်အဲ့လိုဖြစ်ပါတယ်ဒါမဲ့အခုတော့လုံးနေပါပြီတော့လုံးနေပြီမနေ့ပိုင်းတစ်ပိုင်းတော့အတူဆုံးပြီးတော့အခုညနေပိုင်းတော့ဒီလိုတော့လုံးနေကြတယ်
ရာသီဥတုဆိုးဝါးပြီမဲ့လဲတမရော်စစ်ရည်ရင်တွေနဲ့ဒေသခံ၅ဖန်ဆက်လေးတွေပူပေါင်းပြီးဆိုနာစနစ်နဲ့ရှာဖွေတာတွေ၅ဖန်ပိုက်တွေနဲ့တရွတ်ဆွဲရှာဖွေတာတွေအပြင်ကျွမ်းကျင်ရေငုပ်စစ်တီတွေနဲ့ရှာဖွေမှုတွေလှုပ်ဆောင်နေတယ်လို့တမရော်ကောက်ွေဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်
ပင်လယ်ပြင်ကရာသီဥတုအခြေအနေအရကယ်ဆယ်ရေးလုပ်ငန်းတွေလုပ်တဲ့နေရာမှာအခက်အခဲရှိနေပြီးဒေါ်လုံးစဲအထီတော်ထူးခြားဖြစ်စဉ်မရှိသေးဘူးလို့တဝယ်ဒေသခံကိုဟင်းထက်ကပြောပါတယ်ဆိုတော့လက်တော်ချင်းနေတရတော့ကျွန်တော်ထူးခြားဖြစ်စဉ်တော့ဘာမှဟိုတွေ့တာမျိုးဟိုရတာမျိုးတော့မရှိဘူးမနေ့ကတော့တို့ထုတ်ပြန်တဲ့အချိန်မှာတော့ဒီလေရင်ဘေးတွေရတယ်ဆိုတာဟာပေါ့တခြားထူးခြားဖြစ်စဉ်တ
ชาวบ้านใจลุ่มเหงาเลยค่ะมาตาเราลงว่าเศรษฐกิจไม่ดีเราลงว่าตีเราไปส่วนหลังกูยังนี่ดีกันนี่ยังนี่ไปที่เจ้าเจ้าตำรวจลีนบอกว่าอเมริกาลองตรงลองอเมริกาไม่ลองนั่งสัตว์ลองกะลีลองเชื่อลองสู้สู้บ้างยกลองตรงสันลองชาวพุทธศรีทับีอยากกู้ใจเปล่าส่งนี่ใจจะไปเลยเสียอยู่ยาสีทาร์เรย์ยกลองดีกูแต่เวียนยูตำรวจเสียอยู่มาเสียภาษาอย่างเสียมือเปล่าบี ตั้งแต่มีตาสูงวันนี้จิ้วเสียบีเรน่าอยู่หลังสักชั่วโมงแล้วเบื่อว่าสุราอดีตผู้นั้นเกเรโลตั้งรอกับกุยอุจิเจียวงาตรินทบยันทาวาเลยที่กันนี่มองเลยนานาอิมาโรเสียอยู่ยาสีทาร์เรก้าตั้งแต่มีตาสูงวันนี้ยาสีลาเรย์อยู่หลังเสียงกูแต่เวทันวิกาเต็นใจมาตะจูเกวาเลยเจ้าสิ่งนี้เรย์อยู่หลังนี้ตั้งแต่มีตาสูงวันนี้กูเชียงกงานนี้ตัวเวกูปูสังปีนี้บีเจ้าเย่เต็มมีตาสูงวันนี้ตัวกุญีเปิดตัวเมลูปูมูจิมีมีอุกาเปียวาเล
คู่เราจะรู้คู่ที่มาตัวมีตาสูงอยู่ยังวันนี้ขอไปเลยอันนี้มาบุรุษกูตอนตัวบ้านเนี่ยเราดูไปแล้วจะไปเราจะไปงานเราดูด้วยหูเท่าไหร่จีริวารีก้าโตตัวมาชิดตาเราชิดตาลูกกูเย่ตัวจีริโอ้ตัวหูเรียบบ่ตัวเบียร์ไม่สู้จีริไปเชียร์อันนี้ตัวยังแต่งสลุบังเนี่ยตัวยังตั้งหัวท้องเนี่ยสลุบังเนี่ยเราเจอเนี่ยมีตาสูงดีกว่าตัวหูเท่าไหร่จีริปีมาเลยนะครับเนี่ยได้ชิดเลยจะรู้ปีเลยปีท่าเลยสิวะเลย
ผู้ดูหนี้มาเป็นอยู่กันอีกยังคงอุตวะตำรวจผู้สั่งยี่ห้อเอ็มยูซาลีเอ็มเอฟไฟเอตูซิโรฮาโมดูมาเป็นเลขุพิจารณาดีเจมองเลยไปมาเยอะที่สุดเลยมูพิจารณาพิจารณาเกล้าบ้าเอ็ดลีเอ็มบอกมาขี้เดียดที่อาเชื่อเนี่ยลีเอ็มมูดันสั่งเลี้ยวปาตัวบ้าเลยแล้วล่าสุดที่เราลีเอ็มเป็นตลกบ้าเว้ยใส่ไปจะชกกูไปชาวพุทธศรีทัดดีลีเอ็มเป็นยามาพิจารณาสุราอดีตจามตียาดีเดียวลีเอ็มพิจารณาเจ้าหญิงงูมาทบผ่อนในดีบ้าบุษย์
ပြပါဦးမယ်။ Myanmar nangan ma klei lut da mya pya shi ni ya da ha pi rwin sit phit ni da ne tabawa be andie re chang phit de lo alut tama lu win mu ji cha yin ne pi tu in a tha na pi taung su win ji ga pyo ba de yangon myo ga novotel hotel ma di kane ma na pai chin pa ga de world day against child labor a khan na ma win ji ga tadin thaw de ko akhu lo pyo twa da ba da ba me a ri tong tat che ha ma pye song bu lo le thaw pya mu re shi ni ba de a pye song ko do voe myanmar pai tadin thaw ko kaung san hain ga tadin pe po tha ba de shin
ညီမနိုင်ငံနေရအနှံ့အပြားလုပ်ငန်းခွင်မျိုးစုံမှာကလေးလှူသားတွေကိုတွေ့နေကြတာဖြစ်ပြီးဒီလိုကလေးလှူသားအများအပြားရှိနေရတဲ့အကြောင်းရင်းကိုအလုံးသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကအခုလိုပြောပါတယ်။ဒီလိုပြောဆိုချက်ဟာတစိမ့်တစ်ပိုင်းမှန်ပေမဲ့အဓိကအချက်တစ်ခုကစားဝတ်နေရေးကြောင့်ဖြစ်တယ်လို့ထောက်ပြသူက
စံကုန်မြို့ပေါ်မှာကလေးလှူသားတွေကိုအလုပ်ချိန်ပြင်မမှာစောင့်စားတင်ကြပေးနေတဲ့ညီမရွေးရှားပညာရေးစီမံကိန်းရဲ့အမှုဆောင်အရာရှိကိုတင်မောင်အေးပဲဖြစ်ပါတယ်။ဒါပေမဲ့လက်ရှိဒီထက်ပိုပြီးတော့ရှုပ်ထွေးတဲ့ခက်ခဲတဲ့ဟိုများပြားတဲ့ကလေးလှူသမားတွေကဒါလည်းဆိုလို့ရှိရင်ခုနစာဝန်ကြီးအစီအမံကြီးရဲ့တွေ့ကြအောင်လို့နေရီဝါတွေကနေပြီးတော့မြို့ကြီးပြကြီးကိုပြောင်းလာတဲ့ဒီဟိုကလေးလှ
ြစ်နေတယ်။အဲဒီမှာသွားကြည့်တယ်လို့ရှိရင်80 80ရာခိုင်နှုန်းလောက်ကကျွန်တော်ကျူးကျော်ရောက်ဖြစ်နေတယ်။အဲဒီမှာရှိနေကလေးသူငယ်တွေအကုန်လုံးလို့လို့ကကလေးလူသမားတွေကြီးပဲ
။မြန်မာနိုင်ငံမှာကလေးလူသားပြဿနာဟာဒီမားရဲ့ပြဿနာတစ်ခုဖြစ်ပြီးဒီပြဿနာရောင်းနေပပျောက်သွားဖို့ဘာတွေလုပ်တင်နေဆိုတာကိုလည်းကိုတေမောင်အေးကအခုလိုအကြံပြုပါရတယ်
။သူရဲ့ရပိုင်ခွင့်နဲ့လုပ်ပိုင်ခွင့်တွေအဲရောဘာတွေလဲဆိုတဲ့ဟာကိုအဓိကတော့ဒီအများပြည်သူသိအောင်ပညာပေးပွဲတွေလုပ်တင်တယ်ပြီးလို့ရှိရင်စာသင်ကျောင်းတွေနဲ့တည်ယုံညွန့်တဲ့နေထဲမှာလဲဒီကိစ္စတွေကိုပွင့်ပွင့်လင်းလင်းနဲ့တိတိကျကျနဲ့စပြီးတော့သိညာပညာတွေပေးတင်ပြီးတော့ထင်တာပဲဒီလိုအဆင့်ရောက်မှလူတွေအများစုကသိမှနောက်တစ်ဆင့်ကခုနကတော့ဒီကလေးလူမှကိစ္စကိုဘလို့နည်းနဲ့ပြည့်ရအောင်ဂိုင်းတွေဖြည့်ရှင်းတင်လဲဖြည့်ရှင်းကြမလဲဆိုတဲ့အဖြေအထွက်မှာဒီပြဿနာကြီးကကိုရိုနိုင်ငံမှာအကြီးကြီးပဲ
ဝင်ကြီးဦးသိန်းစွေကတော့အခြားဝင်ကြီးဌာနတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးကလေးလူသားပြောင်းနေပပျောက်သွားအောင်လုပ်နေတယ်လို့ဆိုပါတယ်
ရှိပြီးသားဆဲလူသားတွေကိုလည်းပဲသူတို့ရဲ့ဘဝတိုးတက်အောင်လို့နော်ညာပြတာတွေကျွန်တော်ဆွေးနွေးတာတွေဆောင်ရွက်နေတယ်သူတို့လည်းကလေးလူသားဒီဘဝမှာလည်းပဲဆောင်ရွက်တဲ့နေရာမှာလည်းပဲလူကြုံဆိတ်ချရတဲ့လုပ်ငန်းကိုဖြစ်အောင်ကြိုးစားဆောင်ရွက်နေတယ်နော်ကလေးသားရွှေ့ချရေးကိစ္စကတော့မြန်မာနိုင်ငံအနေနဲ့ပဲပေါင်းစုံအနေမှာတခြားဝန်ကြီးဌာနဥပမာပညာရေးဝန်ကြီးဌာနတို့ဒုဝန်ကြီးဝန်ကြီးဌာနနဲ့ပေါင်းစပ်ပြီးတော့ဆောင်ရွက်နေတယ်ဒါအပြင်ကိုဟို UN အဖွဲ့အစည်းတွေပေါ့နော် ILO တို့နော် UNICEF တို့ပေါင်းစပ်နေတယ်လို့ NGO တွေနဲ့လည်းပဲဒီထဲမှာရှိတဲ့ NGO တွေနဲ့ပေါင်းစပ်ပြီးတော့ဆောင်ရွက်နေတယ်
မြန်မာနိုင်ငံလုံးအတိုင်းအတာအနေနဲ့ကလေးလူသား1.2သန်းလောက်ရှိတဲ့အထက်ဆက်ရှင်နေပြည်ပြည်ကလေးလူသားအရေအတွက်ဟာ 9.6 သန်းလောက်ရှိတယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ်လူမှုစီဝါရေးအခြေအနေစမ်းစစ်လေ့လာတဲ့ပြည်ထောင်နိုင်ငံအခြေစိုက် Bridge Maple Croft Company ရဲ့2014ခုနှစ်အစီအစဉ်ခန်းစာအရမြန်မာနိုင်ငံဟာကမ္ဘာမှာကလေးလူသားအခြေအနေအဆိုးရွားဆုံးဖြစ်နေတဲ့ဆယ်နိုင်ငံထဲမှာဆိုမာလီယာ၊ဆူဒန်၊အာဖဂန်နစ္စတန်၊ယူမန်စတဲ့နိုင်ငံတွေနဲ့အတူပါဝင်နေပါတယ်ခင်ဗျာ
ကိုကောင်းဆန်ဟင်းတင်ပြပို့ခဲ့တာပါရှင်အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်း radio ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနိုင်နိုင်ပါတယ်ရှင
်ဒီမနက်ရဲ့စီးပွားရေးဟာအချိန်ကောင်းကောင်းနဲ့တိုးတက်လာတော့မယ်လို့စီမံကိန်းရဲ့ဗဏ္ဍာရေးဝန်ကြီးကပြောဆိုလိုက်ပါတယ်ဒီမနက်မှာစီးပွားရေးရာအခြေအနေကောင်းပြီးတကယ်ပေါ်ပေါက်လာနေပါပြီလားစီဝါရေးဖွံ့ဖြိုးမှုရဲ့အသီးပွင့်လေးကိုခန်းစားနေကြရပါပြီလားဆိုတာကိုတော့ VOA ရဲ့စီရင်ညာတိုက်ရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောတာရှင်တွေအနေနဲ့ကိုယ့်ရဲ့အမြင်သဘောထားတွေပဲဖြစ်ဖြစ်ဘေးပြဲလိုတာကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမိညာဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဆုံးနံပါတ် 1-232-382-5554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါရစေ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bernice@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်သွယ်ပြီးကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကဘာရည်လိုက်စီစဉ်ကကြိုဆိုပါတယ်ရှင
်။စနေညတိုက်ရိုက်လေးလိုက်မှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုကျမတို့အတန်းနဲ့နေတဲ့ Radio Season PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA နေ့စဉ် TV Season ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ်ညပိုင်း Season တွေမှာတော့အမျိုးသမီးကန္တာတုတ္တဆောင်လေအမေရိကန်တခွေနဲ့တိတ်ပန်တဲ့ဤပညာစားတဲ့သတင်းပတ်စင်ခန္ဓာတွေနှာစင်ကြရမှာပါ။အခုတော့တောက်ကြနေညနေခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါဦးမယ်ရှင်။
မြန်မာပြည်မှာအမျိုးသားလူမျိုးရေးအကြံပေးအရာရှိဟောင်းပေါ်စုံစမ်းစစ်ဆေးမှုတွေစမလို့ဖို့တမန်တော်နဲ့ထွန်းကသူ့ပေါ်ဖိအားပေးရတယ်လို့ယုံကြည်ရဲ့အကြောင်းရလူကဖိအားခံရတဲ့အမေရိကန်ပြည်သူစုံစမ်းစစ်ဆေးပြူ FBI ညွှန်ကြားမှုဟောင်း James Comey ကပြောဆိုလိုက်ပါတယ်သူရလူကဖြုတ်ခဲ့တဲ့အကြောင်းရင်းနဲ့ပတ်သက်လို့လည်းအင်ပြူတော်တာဝန်ရှိသူတွေကပြောင်းချကြလိမ့်လည်ပြောဆိုခဲ့တဲ့အကြောင်းမနေ့တုန်းကထပ်တော်ချာနာပွဲအတွင်းထွက်ဆိုခဲ့တာပါဥရောပသမဂ္ဂ EU ဖော်ဝင်ဖြစ်ကနေဗြိတိန်နိုင်ငံထွက်မဲ့အစီအစဉ်အတွက်ဆွေးနွေးညီနေရမယ့်အချိန်မှာထောက်ခံမှုပေးဖို့တိုက်တွန်းနေတဲ့ဝန်ကြီးချုပ်ထရီဇာမေရဲ့အနာရကွန်ဆာဗေးတစ်ပါတီကမနေ့ကယူကောက်ပွဲမှာထိနာခဲ့ပါတယ်။ဝန်ကြီးချုပ်ကအချိန်ဆော့ပြီးကျင်းပခဲ့တဲ့ယူကောက်ပွဲမှာအနာရပါတီကလွတ်တော်မှာအများစုနေရာပြန်မရတော့ပဲအရင်နိုင်နေတာပါ။ပါကစ္စတန်နိုင်ငံမှာဖက်စစ်ခံထားတဲ့တရုတ်နိုင်ငံသားတူနဲ့သူ့ရဲ့အမျိုးသမီးဖော်လို့နိုင်ငံနောက်တော်ပိုင်းမှာတက်ဖြတ်လိုက်တယ်လို့ဆိုတဲ့ဗီဒီယိုဖိုင်တစ်ခုကို IS ဆိုရဖွဲ့ကထုတ်ပြန်လိုက်ပါတယ်ဗီဒီယိုထဲမှာပါတဲ့တရုတ်မျိုးသားပြီးခဲ့တဲ့လတဲ့ဘလူးချစ်စတန်ပြည်နယ်ရဲ့မျိုးတော်ကတ္တာမှာပြန်ပြီးဆွဲခံရသူဖြစ်တဲ့အကြောင်းလဲပြည်နယ်ဆွေးနွေးတောင်းရှိသူကဗီဒီယိုအတိအပြုပြောဆိုခဲ့တာပါတနင်္လာနေ့တိုင်းဒဝဲမျိုးအနေနဲ့လူပေါင်းတရာကျော်လိုက်ပါသွားတဲ့တပ်မတော်တရုတ်ပို့ဆောင်ရေးလင်းပြစ်ချသွားတဲ့ဖြစ်ဖြစ်တဲ့ဝန်ထဲကြောင့်အမေရိကန်ကပြောဆိုလိုက်ပါတယ်ခြေခွဲစရာဖြစ်ဖြစ်နဲ့ပတ်သက်လို့မြန်မာနိုင်ငံနဲ့ထိရသေးဆုံးသူတွေရဲ့မိသားစုဝင်တွေအတွက်အမေရိကန်ပြည်ထောင်စုကအထူးဝန်ထဲအကြောင်းမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းနိုင်ငံခြားရေးဝန်ကြီးဌာနပြောင်းဝင်ရသူကပြောဆိုသွားခဲ့တာပါအရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကတော့တတိယအချိန်ထိအလောင်း32လောင်းထိရှာဖွေတွေ့ရှိထားပြီး90ကျော်ကတော့ပျောက်ဆုံးနေစေဖြစ်ပါတယ
်တကြနေညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ် VOA ကနေထုတ်ပြန်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်ည9နာရီကျရင်တခါထပ်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.